စစ်တပ်သည်ဆီးရီးယားနိုင်ငံအတွက်အခြေခံဥပဒေသစ်မူကြမ်းရေးဆွဲရေးကုလသမဂ္ဂဂျာဝင်ဆီဆက်ပေးတဲ့ဆွေးနွေးပွဲတွေထွက်တက်မှုရပြီးပထမတစ်ကြိမ်ပြီးစီးသွားပြီလို့ဆီးရီးယားမှာတိုက်ခိုက်နေတဲ့အဖွဲ့တွေကပြောပါတယ်။တရင်နှစ်ပတ်နားပြီးတဲ့နောက်မှာဒုတိယအကြိမ်ဆွေးနွေးပွဲတွေကိုနိုဝင်ဘာလ25ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဆွေးနွေးပွဲကျင်းပရာဂျနီဗာကနေ VOA တရင်တောက်လီဇာရှလိုင်းပြပို့ထားတဲ့တရင်လွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ။
ဆွေးနွေးပွဲတွေကိုအဆင့်ရှိရှိပိုင်းတိုင်းကျွမ်းကျင်တဲ့အနေအထားနဲ့ဥဆောင်ခဲ့တဲ့အတွက်အစိုးရနဲ့အတိုက်ခံကုစလေအဖွဲ့တွေရဲ့ပူးတွဲသဘာဝပတိနှစ်ဦးကိုစီးရီးယားဆိုင်ရာကုလသမဂ္ဂအထူးကုစလေဂျီယာပီတာဆန်ကချီးကျူးပြောဆိုပါတယ်။အခြေခံဥပဒေဆိုင်ရာကော်မတီဟာပြည်ပခလွန်စီးရီးယားဘယ်လိုနိုင်ငံမျိုးဖြစ်သင့်တယ်ဆိုတဲ့အပေါ်ခြားနာတဲ့ဆန့်ကျင်ဘက်အမြင်ရှိကြတဲ့သိက္ခာစုံလင်ပြီးမတူကွဲပြားတဲ့အစုတစ်ခုဖြစ်တယ်လို့ပီတာဆန်ကပြောပါတယ်။ဒါပေမဲ့လည်းကော်မတီဝင်တွေဟာအခုပြောတာတူနားထောင်ဖို့တင်ယူခဲ့ကြတယ်လို့လက်တွေ့ကြပြီးအလုပ်ဖြစ်တဲ့ဆွေးနွေးပွဲတွေလုပ်နိုင်ခဲ့ကြတယ်လို့ပီတာဆန်ကပြောပါတယ်။စီးရီးယားပြည်ပခနဲ့ဆက်ဆက်တဲ့အခြေခံဥပဒေသစ်ရေးဆွဲရေးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေအားလုံးကိုဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်။အဒီကိစ္စရပ်တွေထဲမှာအချုပ်ချာအာဏာလွတ်လပ်ရေး၊နယ်မြေခိုင်မာမှုတို့နဲ့ဆက်ဆက်တာတွေအပြင်အကြမ်းဖက်ဝါဒ၊နိုင်ငံအဖွဲ့အစည်းတွေနဲ့တရားဥပဒေစိုးမိုးမှုအရေးပါပုံတို့နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေလည်းပါတယ်လို့ကုလအထူးတန်တမန်ကပြောပါတယ်။
My hope is that the meetings of the Constitutional Committee can be a door opener to the broader political process.
အခြေခံဥပဒေဆိုင်ရာကော်မတီရဲ့ဆွေးနွေးပွဲတွေဟာပိုပြီးကြေပြန့်တဲ့နိုင်ငံရေးလုပ်ငန်းစဉ်ကိုလမ်းဖွင့်ပေးလိုက်တာတစ်ခုအဖြစ်ကျွန်တော်မျှော်လင့်ပါတယ်။အခြေခံဥပဒေဆိုင်ရာကော်မတီထဲမှာပိုပြီးကြေပြန့်တဲ့နိုင်ငံရေးလုပ်ငန်းစဉ်အပေါ်အပြုသဘောဆောင်တည်ရောက်မှုဖြစ်စေနိုင်တဲ့ယုံကြည်မှုတချို့တည်ဆောက်ရေးစတင်နိုင်မယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်
။ဒါကတကယ့်စင်ခေါ်မူကြီးတစ်ခုဖြစ်ဖွယ်ရှိပါတယ်။အစအစပျက်စီးနေတဲ့ဒီနိုင်ငံကနိုင်ငံသားတွေအားလုံးအတူတကွပေါင်းစည်းဖို့ကြီးမားတဲ့အားထုတ်မှုလုပ်ရမယ်ဆိုတာလေးလာသူတွေကသဘောတူပါတယ်။ရက်ဆက်ပြင်းထန်တဲ့ပြည်တွင်းစစ်က6နှစ်နီးပါးကြာနေပြီဖြစ်ပြီးလူထောင်ပေါင်းများစွာတေဆုံးထားပြီးတော့နိုင်ငံတွင်းမှာအိုးအိမ်ဆုံးထွက်ပြေးနေရသူတွေနဲ့ဒုက္ခသည်အဖြစ်ပြည်ပထွက်ပြေးနေရသူကစုစုပေါင်း12သန်းကျော်ရှိနေတာပါ။ညီညွတ်ရေးအချုပ်အခြာအာဏာပိုင်မှုနဲ့စီးရီးယားရဲ့နေမြေခိုင်မာမှုတွေကိုထိမ့်သိမ့်မဲ့အခြေခံဥပဒေတစ်ခုကိုမူကြမ်းရေးဆွဲအတိအမှန်ပြုခြင်းအားဖြင့်သာတည်ငြိမ်တဲ့နိုင်ငံတစ်ခုကိုရနိုင်မယ်လို့အစိုးရဘက်ကကော်မတီပူးတွဲသဘာဝပတိအာမက်ခူစဘာရီကစကားပြန်ငါတဆင့်ပြောပါတယ
် How do we preserve sovereignty with sanctions with Turkish in occupation
ဘယ်ကအရေးယူမှုအောက်မှာတူရကီကကျူးကျော်ဝင်ရောက်ထားတဲ့အောက်မှာအမေရိကန်ဝင်ထားတဲ့အခြေအနေအောက်မှာချုပ်ချာအာဏာကိုကျွန်တော်တို့ဘယ်လိုထိန်းသိမ်းနိုင်ပါလဲအဲ့လိုကျူးကျော်ဝင်ရောက်နေရတွေကကျွန်တော်တို့တိုင်းပြည်ကိုလူရဲ့နေချိန်မှာအချုပ်ချာအာဏာကိုဘယ်လိုထိမ့်သိမ်းနိုင်မှာလဲဒါဆာရွက်ပေါ်ကစကလုံးတွေတက်တက်ဖြစ်လို့မရပါဘူးလက်တွေ့အကောင့်ထဲပုံနိုင်ရပါမယ်အားလုံးသဘောတူရပါမယ
်စီးရီးယားနိုင်ငံသားအားလုံးဖြစ်ချင်တဲ့စံနာတွေကိုပြစ်မိမဲဆိုရင်အခြေခံဥပဒေဟာညီညွတ်ရေးအတွက်အင်အားတစ်ခုဖြစ်နိုင်တယ်လို့အတိုက်ခံဘက်ကကော်မတီပူးတွဲသဘာဝပတိဟာဒီအဘာကပြောပါတယ်ဒုက္ခသည်တွေမိခင်နိုင်ငံပြန်လာနိုင်စေမယ့်အိုးအိမ်စွန့်ထွက်ပြေးနေရသူတွေသူတို့နေအိမ်တွေစီပြန်သွားနိုင်မယ့်အခြေခံဥပဒေတရက်ကိုစီးရီးယားလူထုကမျှော်လင့်နေတယ်လို့သူကပြောပါတယ်အခြေခံဥပဒေဟာလူတိုင်းအတွက်အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုအာမခံရမယ်လို့ဟာဒီအဘာကပြောပါတယ်ခင်ဗျာ